Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American Dance ရဲ့2019ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေ9မီတာ30.40 48တို့ကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါမှတ်ရင်ကျင်းနိုင်တဲ့အတူသတင်းတွေကြီးညာပါမယ်ဆော်ဒီရဲ့ရေနံလုပ်ငန်းပေါ်တိုက်ခိုက်ခဲ့တယ်လို့ပြစ်တင်ခံရတဲ့အီရန်နဲ့တင်းမာမှုကိုတန်တမာရေးအရာဖြေရှင်းနိုင်ရေးကြိုးစားနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်စတာလင်ပေါင်း89တန်ထပ်မံထောက်ပံ့ဖို့ဗြိတိန်နိုင်ငံကကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကာလုံလုတ်ပန့်ကွင်းနဲ့ပတ်သက်လို့စစ်တပ်နဲ့ပြည်ခိုင်ဖြိုးကိုယ်စားလှယ်တွေရဲ့တင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းပေါ် NLD ပါတီကဘယ်လိုသဘောထားရှိပါသလဲ
ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ချင်ရင်တော့ရှော့သွားမှာပေါ့တဖြည်းဖြည်းဘယ်နိုင်ငံဝဲကြည့်ပါဗျာဥပမာဒီမိုကရေစီနိုင်ငံတွေပဲကြည့်မလားဒီတပါတီအုပ်စိုးတဲ့နိုင်ငံတွေပဲကြည
့်ဒါကတော့ပညာရှင်တို့ရဲ့သုံးသက်ချက်ဖြစ်ပါတယ်ဒီအကြောင်းသတင်းတွေအပြီးမှာတင်ဆက်ဖို့ရှိပါတယ်တခါမြန်မာအရေးအဆွေးနွေးကအစီအစဉ်မှာတော့ ANP ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းနဲ့တွေ့ဆုံမိမြန်ကန်းဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်နဲ့မဟိဒနာကျော်ရဲ့မြန်မာပြည်မှပေးစာကဏ္ဍကိုငင်းညံ့ရဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကီနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်ခဲ့တယ်လို့ပြစ်တင်ခံရတဲ့အီရန်နဲ့တင်းမာနေတဲ့ကိစ္စကိုတန်တမာရေးအရာဖြည့်ရှင်းချက်တည်းအထွက်လာရေးအမေရိကန်ဘက်ကစူးစမ်းနေကြောင်းနိုင်ငံခြားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။တန်တမာရေးအရာမအောင်မြင်ခဲ့ရင်တော့အမေရိကန်ရဲ့ရည်မှန်းချက်တွေပြည့်မီရေးအတွက်သမ္မတဒေါ်နယ်ထရန့်အနေနဲ့လိုအပ်တယ်လို့ဆုတ်ဖြတ်မယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဆော်ဒီအာရေဗျကိုလေကြောင်းရန်ကာကွယ်ရေးကိရိယာတွေနဲ့အမေရိကန်တပ်ဖွဲ့တွေထပ်ပြီးဆေးလွတ်မဲ့သမ္မတထရန့်အစိုးရရဲ့ဆုံးဖြတ်ချက်ဟာဆိုရင်စွန့်ဆောင်ရေးတိုးတက်လာပြီးအီရန်အတွက်ပိုပြီးအခက်တွေ့စေမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုက ABC News ကိုပြောဆိုခဲ့ပါတယ်။ပါရှန်ပင်လယ်ခွေ့ဒေသမှာနိုင်ငံခြားတပ်ဖွဲ့တွေရှိနေတာဟာဆိုရင်ဒေတာရင်းချင်းချောက်မှုဖြစ်စီမယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကလည်းတင်းနှင်းကနေညင်းမှာပြောပါတယ်။နိုင်ငံခြားတပ်ဖွဲ့တွေကြောင့်ပြဿနာတွေပေါ်လာနိုင်ပြီးဒေတာတွင်းမှာရောပြည်သူတွေအတွက်ပါချင်းချောက်မှုဖြစ်စီနိုင်တယ်လို့အီရန်သမ္မတကနိုင်ငံပိုင်ရုပ်သံကဓာတ်ရိုက်ထုတ်လွှင့်ချက်မှာပြောဆိုခဲ့တာပါ။ငြိမ်းချမ်းရေးအတွက်ဒေတာရင်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုကုလသမဂ္ဂမှတင်ပြဖို့စီစဉ်ထားတယ်လို့လည်းအီရန်ခေါင်းဆောင်ကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးမိုက်အက်စပါကတော့ဒေတာရင်းမှာအမေရိကန်တပ်ဖွဲ့တွေချထားတာကကာကွယ်ရေးအတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီနဲ့လက်စားမှုအကြောင်းပြောခဲ့တယ်လို့ဝန်ခံခဲ့ပေမဲ့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းအဖြစ်ပါဝင်ရှင်ပြိုင်သူတွေတဲ့ထိတ်ဆုံးကဥဆောင်နေတဲ့ဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဂျိုးဘိုင်ဒန်နဲ့သူ့သားကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကို၈ချိန်တိုင်းသမ္မတထရမ့်ကတိုက်တွန်းခဲ့တယ်လို့ Wall Street Journal မှာဖော်ပြထားပါတယ်။သူတို့ကိုစုံစမ်းစစ်ဆေးဖို့သူ့ရဲ့ရှေ့နေဂူလနီနဲ့ယူကရိန်းသမ္မတပူးပေါင်းဆောင်ရွက်မဲ့နီလန်ကိုသမ္မတထရမ့်ကရှာဖွေခဲ့တယ်လို့လည်းဆိုပါတယ်။ယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီနဲ့ဇူလိုင်လ25ရက်နေ့ကပြောဆိုမှုအလုံးဟာအစဉ်ပြေချောမွေ့ပြီးအမှားယွင်းမရှိခဲ့ဘူးလို့သမ္မတထရန့်ကစနေနေ့မနက်မှာသူ့ရဲ့လူမှုကွန်ရက်အကောင့်မှာရေးသားခဲ့တာပါဒီမိုကရက်တွေနဲ့သတင်းမီဒီယာတွေကဂျိုးဘိုင်ဒန်မျိုးဆက်တွေအပေါ်ဆွဆွဲချက်တွေကိုတော့လွတ်လူရှုထားပြီးသူနဲ့ပတ်သက်ရင်တော့မှတ်မှတ်မကန်သတင်းတွေဖန်တီးနေတယ်လို့သမ္မတထရန့်ကဆွဆွဲပါတယ်ဂျိုးဘိုင်ဒန်ကတားဖြစ်သူကိုစုံစမ်းစစ်ဆေးနေတဲ့အစိုးရရှေ့နေကိုဖယ်ရှားပြဖို့ယူကရိန်းအစိုးရကိုတောင်းဆိုခဲ့ကြောင်းဒီလိုမလုပ်ရင်တော့အမေရိကန်ဘက်ကပေးမဲ့ငွေကြေးပမာဏအများပြားကိုရမှာမဟုတ်ဘူးလို့ပြောဆိုခဲ့တယ်ဆိုတာတွေကိုအတူရောင်သတင်းတွေနဲ့သူတို့ရဲ့ဘက်တော်သားဒီမိုကရက်ပါတီဘက်ကတက်နိုင်သလောက်လက်ဆောင်လိုနေကြပြီးသူ့အကြောင်းတွေကိုတော့လှုပ်ကြံဖန်တီးနေကြတယ်လို့သမ္မတထရန့်ကရေးသားခဲ့တယ်လို့ဆိုပါရရှင်
အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့အိန္ဒိယနယ်ပွားအမေရိကန်အတိုင်းဝိုင်းနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးပြောဆိုလိုက်ပါတယ်။ဟျူစတန်အားကစားရုံမှလုပ်တဲ့ဟောက်ဒီမိုဒီအခမ်းအနားကိုတက်ရောက်လာတဲ့အိန္ဒိယနယ်ပွားတွေအများပြပါတဲ့လူပေါင်း 9,000 လောက်ရှိမှသမ္မတထရန့်နဲ့ဝန်ကြီးချုပ်မိုဒီတို့အတူတက်ရောက်ခဲ့ကြတာပါ။အမေရိကန်နေဖြစ်နိုင်ငံတွင်းမှနေထိုင်နေကြတဲ့အတွက်ဂုဏ်ယူကြောင်းတက်ရောက်လာကြတဲ့အိန္ဒိယအမေရိကန်လူမှုအတိုင်းဝိုင်းကိုသမ္မတထရန့်ကပြောဆိုပြီးသူ့အစိုးရအနေနဲ့လည်းပြည်သူတွေအတွက်နေစဉ်နဲ့အမျှကြိုးပမ်းဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်ဟာအမေရိကန်စီးပွားရေးပြန်လည်အားကောင်းလာအောင်ဆွမ်းဆောင်နိုင်ခဲ့ကြောင်းသမ္မတထရန့်တာဝန်ယူပြီးနှစ်နှစ်တာကာလအတွင်းအမေရိကန်နဲ့အိန္ဒိယဆက်ဆံရေးကပိုပြီးတိုးတက်ခဲ့ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။အိန္ဒိယအနေနဲ့အမေရိကန်ပြည်ထောင်စုမှယင်းနှီးမြှုပ်နှံမှုကအခုချိန်မှာအများဆုံးဖြစ်ပြီးအမေရိကန်ဘက်ကအိန္ဒိယမှာအလားတူလှုပ်ဆောင်တာကြောင့်အပြန်အလှန်ဖြစ်လာတာလို့လဲအမေရိကန်သမ္မတကနှစ်နိုင်ငံအကျိုးတူဆက်ဆံရေးကိုအမွှန်းတင်ပြောဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ထက်ပိုကောင်းတဲ့မိတ်ဆွေမျိုးအိန္ဒိယအနေနဲ့ဘယ်တော့မှရမှာမဟုတ်ဘူးလို့လဲအမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုပြောပါတယ်။သမ္မတဘက်ကအခုလိုအပြုသဘောဆောင်ပြောဆိုနေပေမဲ့လို့လဲအိန္ဒိယရဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုအမေရိကန်ကဖျက်သိမ်းခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်မရသေးပါဘူး။အပြန်အလှန်အဖြစ်အိန္ဒိယဘက်ကလည်းဒါဇင်နဲ့ချီတဲ့အမေရိကန်ထုတ်ကုန်တွေအပေါ်မှာအခွန်တိုးမြှင့်ထားပါတယ်
။တရုတ်နိုင်ငံကိုရောက်ရှိနေတဲ့အာဖဂန်တာလီဘန်ကုစလေဖွဲ့ဟာတနင်္ဂနွေနေ့ကတရုတ်စစ်မြေအရာရှိတွေနဲ့တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအလုံးမဖြစ်တော့တဲ့နောက်မှာအခုလိုတာလီဘန်ဖွဲ့ဟာတရုတ်နိုင်ငံကိုသွားပြီးငြိမ်းချမ်းရေးကိစ္စသွားရောက်ဆွေးနွေးတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးလုပ်နေတာကြောင့်အမေရိကန်အစိုးရနဲ့တာလီဘန်ကြားလာပေါင်းအတန်ကြာရှိခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းခဲ့ပြီးနှစ်ပတ်အကြာမှာတာလီဘန်တပုံအဖွဲ့ဟာတရုတ်နိုင်ငံကိုသွားရောက်ခဲ့တာပါ။ငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်မလုပ်တော့ဘူးလို့သမ္မတထရန့်ကမကြေညာမီအာဖဂန်ရဲ့နှစ်ပေါင်း18နှစ်ကြာစစ်ပွဲကိုအဆုံးသတ်စေရေးအမေရိကန်နဲ့အာဖဂန်နှစ်ဖက်ကြားသဘောတူညီမှုစာချုပ်ချုပ်ဆိုဖို့လက်တကမ်းအလိုကိုရောက်နေပြီလို့နှစ်ဖက်ကိုယ်စားလှယ်တွေကယုံကြည်ခဲ့ကြတာပါ။တရုတ်နိုင်ငံကိုသွားတဲ့အဖွဲ့ဝင်၉ဦးပါတဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ကိုမူလာဘာရဒါကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဆူဟီလ်ရှာဟင်းကပြောပါတယ်။မူလာဘာရဒါဟာကာတာနိုင်ငံမှာရှိတဲ့တာလီဘန်နိုင်ငံရေးအုပ်စုရဲ့အကြီးအကဲလည်းဖြစ်ပါတယ်။ကာတာနိုင်ငံဟာအမေရိကန်နဲ့တာလီဘန်ဆွေးနွေးပွဲတွေကိုလက်ခံခဲ့တဲ့အင်ရှင်နိုင်ငံလည်းဖြစ်ပါတယ်။တနည်းအနေနဲ့ကတာလီဘန်အဖွဲ့ဟာတရုတ်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုစတင်တွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်ကြားငြိမ်းချမ်းရေးဆွေးနွေးမှုသဘောတူညီချက်တွေဟာအာဖဂန်နိုင်ငံမှာငြိမ်းချမ်းရေးရဖို့ကောင်းမွန်တဲ့အခြေခံဖြည့်ရှင်းချက်တွေဖြစ်ပြီးတရုတ်ကထောက်ခံကြောင်းတရုတ်ကိုယ်စားလှယ်ကပြောခဲ့တယ်လို့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ရှင်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေအတွက်ဗြိတိန်နိုင်ငံကစတာလင်ပေါင်89တန်ထပ်မံပေးအပ်မယ်လို့တနင်္ဂနွေနေ့မှာပဲကြေညာလိုက်ပြီးဒါဟာဆိုရင်2019ခုနှစ်ဩဂုတ်လရိုဟင်ဂျာပြည်ပခါစတင်ပြီးနောက်ပိုင်းဗြိတိန်ရဲ့ထောက်ပံ့မှုကစတာလင်ပေါင်226တန်ထိရှိသွားပြီဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဗြိတိန်ကနောက်ထပ်ရန်ပုံငွေထပ်မံပေးအပ်မယ်အကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာဗြိတိန်တန်အမတ်ကြီးရောဘတ်ချက်တရွန်ဒစ်ဆင်နဲ့ဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးဌာနအကြီးအကဲဂျူဒစ်ဟာဗီတို့ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အခုထောက်ပံ့မဲ့ရန်ပုံငွေကတော့ဆန်းနှက်ရိတ်ခါကျန်းမာရေးဆောက်ရှောက်မှုတောက်သုံးရေးတကူရေးတန့်ရှင်းရေးနောက်လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရသူများကိုဆောက်ရှောက်မှုနဲ့နှစ်သိမ့်ဆွေးနွေးရေးဘေးဒဏ်ခံရလွယ်သူတွေအတွက်အကာအကွယ်ပေးရေးတို့မှာအသုံးပြုမှာဖြစ်ပါတယ်။ဒါအပြင်ရိုဟင်ဂျာပြည်ပခါကြောင့်ရိုက်ခတ်ခံရတဲ့ဒေသခံအတိုင်းဝိုင်းတွေရှိရာကောက်ဆက်ပစ္စည်းခရိုင်တွင်စီးပွားရေးနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ခံရမှုရောပါတက်တာရေးအတွက်လဲစတာလင်ပေါင်ငွေ30ပံ့ပိုးမှာဖြစ်ပါတယ်။ ရခိုင်ပြည်နယ်ရင်းကပြည်ပခရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်တင်းချီရှိနေပြီးဌာနေပြန်ရေးကလည်းမရေရာသေးပါဘူး။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်မပြုသေးတဲ့အပြင်နိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးတာကရိုဟင်ဂျာတွေဌာနေပြန်ရေးအတွက်အဓိကအဟန့်အတားတစ်ခုဖြစ်နေပါတယ်။
တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ရာသီဥတုဆိုင်ရာကုလသမဂ္ဂအစည်းအခမ်းအနားမှာရာသီဥတုဘေးအန္တရာယ်ကိုကာကွယ်တားဆီးဖို့ကမ္ဘာကြီးအနေနဲ့အလွန်ကိုနောက်ကျနေပြီးစိုးကျိုးရလက်အနေနဲ့အပူချိန်မြင့်မားလွန်ကဲမှုဟာပြန်မြ၅နှစ်တစ်ချိန်တိုင်းတာချက်အရာအခု2015ကနေ2019 ၅နှစ်တာကာလအတွင်းတစ်ခါမှမရှိဘူးသေးတဲ့အပူချိန်အမြင့်ဆုံးထိရောက်ခဲ့ကြောင်းဖော်ပြထားပါတယ်။ဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးဥတီချက်တွေကိုနိုင်ငံတွေအနေနဲ့တိုးမြှင့်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဖိအားပေးနေတာဖြစ်ပြီးဒီကနေ့တင်းလာနေမှာနိုင်ငံပေါင်း60ကျော်ကခေါင်းဆောင်အသီးသီးတက်ရောက်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာထိပ်သီးညီလာခံမတိုင်ခင်အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာထုတ်ပြန်ခဲ့တာလည်းဖြစ်ပါရဲ့ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုတောင်ပိုင်းကစစ်တပ်အခြေစိုက်စခန်းတစ်ခုကိုအယ်ရှာဘတ်စစ်သွေးကြတဲ့ဝင်ရောက်စီးနင်းတိုက်ခိုက်မှုအတွင်အနည်းဆုံးအစိုးရစစ်သား20ဦးကြာဆုံးပြီး18ဦးဒဏ်ရာရရှိခဲ့ပါရဲ့ရှင
်။တင်းလာနေမနဲ့ခင်ထေတိုင်းအောင်နိုင်ငံကသတင်းတွေကိုမတင်ကြီးထိုက်နဲ့မိုင်းညင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တပုတ်ကိုလည်းရင်တင်ဆက်ချင်ပါသေး။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလွန်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာစေရေးအတွက်တပ်မတော်သားတွေနဲ့ပြည်ခံပြိုးကိုယ်စားလှယ်တွေစုပေါင်းပြီးပြည်ထောင်စုလွှတ်တော်မှာတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းဟာ Federal Democracy ပြည်ထောင်စုကိုသွားမယ်လို့သဘောတူချကြတဲ့မြမအသွင်ကူးပြောင်းရေးမှာတိုက်ရဲအခမ်းကဏ္ဍကိုပိုချက်တွင်ပိုဥတည်နေသလားလို့ NLD ပါတီကမေးခွန်းထုတ်လိုက်ပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးဆက်လက်တင်ပြမှာပါ။ကာလွန်အဖွဲ့ဝင်မဲအများစုကအကြံပြုလာရင်သမ္မတကလွှတ်တော်ကိုဖျက်သိမ်းရမှာမျိုးကာလွန်အစည်းအဝေးတွေကိုနှစ်လတစ်ကြိမ်ခေါ်ယူနိုင်တာမျိုးစတဲ့အချက်ခုနှစ်ချက်လောက်ပါဝင်တဲ့ကာလွန်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာစေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတရက်ကိုတမရသားတွေနဲ့ပြည်ခိုင်ပြိုးကိုယ်စားလှယ်တွေစုပေါင်းပြီးပြီးခဲ့တဲ့တောက်ကြနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့ကြတာပါဒါနဲ့ပတ်သက်ပြီးမြမဒီမိုကရေစီအသွင်ကူးပြောင်းရင်းမှာတပ်ရဲ့အခမ်းကဏ္ဍကိုပိုချဲ့ထွင်ဖို့ဦးတည်နေသလားလို့တန်တရာဝင်ပြီးကြောင်း NLD ဘိုးကော်မတီဝင်လည်းဖြစ်2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်လည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကမေးခွန်းထုတ်လိုက်ပါတယ်
တကယ်တော့ကာလူအနေနဲ့ပါဝင်ဆောင်ရွက်မယ်ကာလူအနေနဲ့လုပ်ရမယ်နိုင်ငံရေးအခွင့်အရေးအခြေအနေတွေလည်းမပေါ်ပါဘူးဒါကြောင့်မို့လို့ဒါကာလူရဲ့အနေအထားအတွက်ဒီမှာသူ့ကိုလျှော့ထားတာတွေနှိမ့်ချတာတွေပါတော့အခုနောက်ဆုံးခုတင်လာတဲ့ဖယ်သိမှုချိန်ကဥပဒေပြင်ဆင်တဲ့ဥပဒေကြီးကနောက်တင်လာတာရှိပါတယ်အဲ့တင်လာတာကတော့ကာလူအဖွဲ့အနေနဲ့ဆိုရင်တကယ်လို့တိုင်းပြည်အခြေအနေယူရင်းလာရင်သုတ္တဝုပဲဖြတ်ပို့ရပြတ်သမရကိုအကြံပေးနိုင်တဲ့ဘာညာဆိုတဲ့ခွန်လေးချက်လောက်ဆက်ပြီးသားလာတာကိုတွေ့ရတယ်အဲ့လိုပါလာတာသွားတွေ့ရတဲ့အနေအထားမျိုးတော့ဘာလို့သွားတွေ့လဲဆိုရင်ဒီမိုကရေစီနဲ့ဖက်ဒရယ်ဒီမိုကရေစီကိုသွားကြမယ်လို့ပြောနေတယ်တိုက်ရဲအခြေခံနယ်နိမိတ်ကိုပို့ပြီးတော့ဆက်ထွင်လာမယ်ဆက်ထွင်လာခြင်းနဲ့ဆိုတဲ့ရည်ရွယ်ချက်မျိုးကိုဥတည်လေသလားလို့ပြန်လာရမယ်ဒီအနေနဲ့
ဆရမ21-22နှစ်ရကြာရန်ကုန် NLD ဌာနချုပ်မှာကျင်းပခဲ့တဲ့ NLD ပါတီဒုတိယဗဟိုကော်မတီတတိယအကြိမ်မြောက်ပုံမှန်အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော့ဒီရဲ့မေးခွန်းကိုဥအောင်ကြီးညွန့်ကအဲ့ဒီလိုဖြေချသွားတာပါ NLD အစိုးရလက်ထက်မှာအခုချိန်ထိကာလွန်အစည်းအဝေးခေါ်ယူကျင်းပခဲ့တာမျိုးမရှိသေးပါဘူးမြန်မာနိုင်ငံရေးလမ်းကြောင်းကို Federal Democracy ပြည်ထောင်စုအဖြစ်သွားကြမယ်လို့တပ်မတော်ဘက်ကလည်းသဘောတူထားပြီးဖြစ်ပါတယ်တပ်မတော်အနေနဲ့ဒီမိုကရေစီလမ်းကြောင်းအတိုင်းတကယ်သွားကျင်ရင်နိုင်ငံတကာအတွေ့အကြုံတွေကိုနမူနာယူပြီးစစ်တပ်ရဲ့အခမ်းအနားကိုလျှော့ချသွားရမှာဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာအငြင်းစားကတိကဦးခင်မောင်စောကသုံးသပ်ပါတယ်
ဟိုတိုင်းရင်းသားအခွင့်အရေးဖက်ဒရယ်အခွင့်အရေးပြည်ပြည်နယ်အခွင့်အရေးတွေဆုံးရှုံးခဲ့တာ250ကျော်နေပြီလေဗမာပြည်ကဟိုလိုက်တူနေတာတော့အင်ဒိုနီးရှားကိုလိုက်တူတော့ဗျာစစ်တမ်းရဲ့အခမ်းအနားအရေးကြီးတယ်ဆိုစစ်ဘောစစ်သားတွေယူနီဖောင်းနဲ့မချွတ်ဖက်နဲ့အင်ဒိုနီးရှားပါလီမန်နဲ့ဝင်ထိုင်ခဲ့တာရှိတာပဲဒါပေမဲ့တို့ကတဖြည်းဖြည်းပြည်ပြည်လျှော့သွားတော့ကတော့အင်ဒိုနီးရှားပါလီမန်နဲ့မှာတော့စစ်သားလုံးဝမရှိတော့ဘူးနိုင်ငံရေးလို့ရှိလို့ရှိရင်စစ်တပ်ကထွက်ပြီးတော့ဝင်ပြီးတော့ရွေးပေါ်ရွေးောက်ပွဲရွေးဒီမိုကရေစီလမ်းကြောင်းပေါ်ရောက်ချင်ရင်တော့လျှော့သွားမှာပေါ့တဖြည်းဖြည်းဘယ်နိုင်ငံဝင်ကြည့်ပါဗျာဥပမာဒီမိုကရေစီနိုင်ငံတွေပဲကြည့်မလားဒီတပါတီအုပ်စုတဲ့နိုင်ငံတွေပဲကြည့်မလားစစ်တပ်ကအစိုးရတဲ့အောင်မှာပဲရှိနေရတာပဲ
2008ပွဲစည်းပုံပြင်ဆင်ရေးကို NLD ပါတီက21ပင်လုံးညီလာခံအပြည့်ရငြိမ်းချမ်းရေးလမ်းကြောင်းကနေတိုင်းရင်းသားတွေရဲ့အားကိုယူပြီးပြင်ဆင်သွားဖို့ကနဦးမှာကြိုးပမ်းခဲ့ပေမဲ့
NLD အစိုးရသက်တမ်း၄နှစ်နီးပါးရှိလာချိန်မှာ21ပင်လုံညီလာခံကလည်းရပ်တန့်နေတဲ့အတွက်ညှော်လင့်ချက်ကင်းနေပါတယ်။အဲ့ဒီအချိန်ကြားမှာ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေကဖွဲ့စည်းပုံပြင်ဆင်ရေးကိုလွှတ်တော်ထဲမှာအင်တိုက်အားတိုက်ကြိုးပမ်းလာတဲ့အပေါ်စစ်တပ်နဲ့ပြည်ခိုင်ပြိုးကိုယ်စားလှယ်တွေကနောက်ပြန်ဆွဲလို့တဲ့သဘောလုံးနေတာဖြစ်တယ်လို့ Federal တိုင်းရင်းသားအရေးကျွမ်းကျင်သူစိုင်းဝမ်ဆိုင်ကမြင်ပါတယ်
။ချုပ်ရင်းပြောရလို့ရှင်တော့ဒီစစ်အုပ်စုကတည်းနဲ့ဒီအဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကစစ်တပ်ကပုံပြီးအနာရရှိရေးဆိုတဲ့လိုင်းကိုသွားတယ်။ဒီကနေ့အလုံးသဘောတူထားတာ Federal ပြည်ထောင်စုကိုသွားတဲ့လိုင်းကိုသွားရမယ်ဆိုတော့အခုသူတို့လှုပ်နေတဲ့ပုံကတော့နောက်ပြန်ဆွဲတဲ့ပုံတော့ပေါက်တယ်။ဆိုတော့အလုံးအချုပ်ပုံပြောရလို့ရှင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကို NLD ကခြေတန်းတင်ပြီးလှုပ်နေတဲ့ဥစ္စာကိုသူတို့ကပြက်ကြဲရဲ့ဖြစ်အောင်လုပ်တယ်အဲ့တော့သူတို့ဒီလိုလှုပ်ရှားမှုလုပ်တယ်လို့ကျွန်တော်ဒီလိုပဲတုံ့တောက်ရတ
ယ်။2008ဖွဲ့စည်းပုံအခမ်းအနားပုံမှန်201မှာတော့ကာလုံဖွဲ့စည်းခြင်းကိုသာဖော်ပြထားပြီးကာလုံရဲ့လုပ်ငန်းတာဝန်ဘာတွေလဲဆိုတာဖော်ပြထားခြင်းမရှိပါဘူး။တင်ရနေမနေ့ကင်ဖီယိုရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတစ်ခါတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့လက်ရှိစည်ပိပခလူမှုအကြက်တဲရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကိုဒေါက်ကင်ဆိုးဝင်းကသီးသန့်တွေ့ဆုံမေးမြန်းထားတာနားဆင်နေပါခင်ဗျာ
တို့စားပေါ့နော် check and balance ပေါ့နော်အပြန်အလှန်ထိန်းချောင်းရတဲ့တာဝန်ရှိပါတယ်အဲဆိုလွတ်တော်ထဲမှာဟိုဒီရခိုင်အမတ်တွေอ่ะပေါ့နော်ရခိုင်လွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့တင်ပြနေတဲ့ကိစ္စတွေရှိပါတယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခုစီရေးပဋိပက္ခလို့ခေါ်မှာပေါ့နော်အဲ့တော့အဲ့ဒီစီရေးပဋိပက္ခကြောင့်လေစေပေးရှောင်ဒုက္ခသည်တွေတိုးပွားလာတယ်ပြီးတော့ဟိုဒေသခံပြည်သူတွေလည်းဟိုမတင်ငါမှုနဲ့ဖန်ဆီးခံရတာတင်းနေတခြားတိုးလာတာတွေလည်းတွေ့ရပါတယ်။အဲ့ဒီခါမှာဒီလွတ်တော်အနေနဲ့ပေါ့နော်အစိုးရကိုတိုက်တွန်းခဲ့တာတွေရှိတယ်။အဲ့တော့အဲ့တိုက်တွန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေလေးရှင်းပြပေးပါလားရှင်
။အင်းကျွန်တော်တို့ကတော့ရခိုင်မျိုးသားပါတီကိုစားပြုဆိုတော့ရခိုင်ပြည်နယ်မှာအတိုင်းအတာနဲ့ဆိုရင်တော့အင်အားအကြီးဆုံးပါတီပေါ့နော်။ပေါ်လာဆိုဟိုကိုစားပြုမှုအများဆုံးပါတီပါ။အဲ့တော့ရခိုင်တပြည်နယ်လုံးမှာဖြစ်နေတဲ့ဒီအကြတဲ့တွေဒုက္ခတွေပြီးတော့စိန်ခေါ်မှုတွေအဲ့ဒီတော့ဖွံ့ဖြိုးတိုးတက်မှုတွေအကုန်လုံးကျွန်တော်တို့လွတ်တော်မှာနေခွန်းတွေအဆိုးတွေတင်ပြီးတော့ဆွေးနွေးပါတယ်အဖြေရတာလည်းရှိတယ်မရတာလည်းရှိတယ်ပေါ့အထူးသဖြင့်ကျွန်တော်တို့တင်ပြီးကတင်တဲ့အဆိုးတွေကြတော့အဆိုးရကိုရှက်ကင်ဘယ်နက်စ်လုပ်တဲ့နေခွန်းတွေအဆိုးတွေဖြစ်ပါတယ်အဲ့ဒီကြတော့အဆိုးရမှာဘလို့မူဝါဒရှိရတော့မသိဘူးနော်အများအားဖြင့်တော့ကျွန်တော်တို့အဆိုးတွေကစွတ်တဲကိုရောင်းရင်တောင်မှမှတ်တမ်းတင်ခံရတာများတယ်အဲ့နောက်တစ်ခုကအစိုးဆွေးနွေးခွင့်မရဘူးဟိုဥက္ကဋ္ဌကိုနိုင်ကခေါ်ပြီးတော့အော်ဒါကိုတားတာတွေနော်ဆွေးနွေးခွင့်မပေးတာတွေရှိတယ်ပေါ့နော်အဲ့ဒီပုံမှာကျွန်တော်ကအစိုးရကို check and balance တုပ်ဖို့အားနည်းသွားတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့ကကျွန်တော်တို့ကိုစားပြုပြီးတော့လွတ်တော်ကိုတင်ပစ်လိုက်ပေမဲ့ကျွန်တော်တို့ကမလွတ်ဆောင်တဲ့အခါလွတ်တော်အပိုင်းကိုလည်းပြည်သူတွေကအားမရဘူးစိတ်ပြတ်တဲ့အပိုင်းတွေရှိတာပေါ့
အခုနောက်ဆုံးပေါ့နော်ဟိုကိုယ့်ရဲ့ကိုစားပြုတဲ့မေဆာနာနေမြေရဲ့အခြေအနေပေါ့အဲမေဆာနာနေမြေကလူတွေရဲ့ဒေသခံလူတွေရဲ့ဒီသူတို့တွေ့ဆုံနေရတဲ့လူမှုအကျပ်တဲ့ပြဿနာတွေဒီစည်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးဗာကြရပါလိမ့်ရှင
်ရခိုင်ပြည်နယ်မှာတော့ပေါ့နော်ဆိုနေစဉ်နဲ့ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်နေတိုက်ပွဲမဖြစ်ရင်တောင်မှဒီစေပြေးရှောင်းတွေသူတို့ရဲ့အခက်အခဲတွေပြည်သူတွေရဲ့စာဝတ်နေရေးတွေဟို144ထုတ်ထားတဲ့အတွက်အသွားအလာနေထိုင်မှုတွေနော်အင်တာနက်လိုင်းတွေဖြတ်တောက်ထားတဲ့အတွက်စက်သွေးရေးကွန်ရက်တွေအကုန်လုံးကအခက်အခဲဖြစ်နေပါတယ်အဲတော့ကျွန်တော်တို့အနေနဲ့ကလည်းဒါတွေကိုတင်ပြဖို့ကြိုးစားတယ်လွှတ်တော်ကိုယ်စားဆိုတော့လွှတ်တော်မှာပဲတင်ပြရတာကိုမီဒီယာနဲ့ပြောတယ်အဲဒါမဲ့ခုထက်ခရီးမရောက်သေးပါဘူးဆိုလိုတာကတော့တိုက်ပွဲမဖြစ်ပေမဲ့ပြည်သူတွေကအထိတ်တန်းနဲ့သွားလာနေရတယ်ပေါ့နော်ရွာတွေကိုတပ်မတော်ဝင်လာပြီဆိုရင်ပြည်သူကကြောက်လာပြီးတော့ထွက်ပြေးကြတာလည်းရှိတယ်။နောက်ငါတို့ဖမ်းမလားငါတို့နှိပ်စက်မလားဆိုတဲ့ပုံစံမျိုးနဲ့ထွက်ပြေးနေရတာရှိတယ်ပေါ့။ပြီးတော့တောတွေတောင်တွေမသွားရတော့ဘူး။တနေရာနဲ့တနေရာမသွားရဘူး။အခက်အခဲတွေကအများကြီးရှိကြပါတယ်။အဲဒါကကျွန်တော်တို့ရဲ့စစ်ပွဲရဲ့ဒီအနိဋ္ဌာယံရလတ်တွေပေါ့ကြာနော်
။ဟုတ်ကဲ့ပါ။အဲ့တော့ အေးအေးဆိုတာလေဒါကြခိုင်အမျိုးသားတွေပဲပေါ့နော်ဒီခိုင်တိုင်းရင်းသားတွေပဲဖြစ်ပါတယ်ပြီးတော့ဒေသခံတွေကလည်းဒီခိုင်တိုင်းရင်းသားတွေပဲဖြစ်တယ်ဆိုတော့ဘယ်လိုပဲပြောပြောဟိုအဆက်ဆက်ရှိတယ်မရှိဘူးပြောပြောဆွေမျိုးသားချင်းတွေလည်းတောဆက်တာတွေလည်းရှိကြမှာပဲရွာခံလူတွေလည်းရှိကြမှာပဲဆိုတော့ဘာပဲပြောပြောဒီမသိငါမှုနဲ့ဖမ်းမယ်ဆိုလို့ရှိရင်ဟိုလွတ်တဲ့လူကတော်တော်လေးကိုရှားမဲ မျိုးတွေတက်လာတဲ့ခါကျတော့ဒါကလည်းသတင်းအမှားတွေဟိုလုတ်ကြံဖန်တီးတဲ့သတင်းတွေလည်းဖြစ်နိုင်တာပေါ့နော်အဲ့ဒီဟာနဲ့ပတ်သက်လို့ရောဘာသတင်းကြားပါလဲရှင
်ကျွန်တော်ပါတီပေါ်မှာနော်အဲ့လိုဟိုတိုက်ခိုက်မှုတွေရှိနေတာပေါ့နော်လွတ်တော်ကိုယ်စားလှယ်တူပေါ်မှာလည်းတိုက်ခိုက်မှုတွေရှိနေတာပေါ့ဒါမဲ့အဲ့ဒီအင်တာနက်ကတက်လာတယ်ဆိုတော့ဟိုရင်းပေါ့နော်အပြန်အလှန်ပြောဆိုမှုတွေတော့ကျွန်တော်လည်းတွေ့ပါတယ်ဒါမဲ့အဲ့ဒီပေါ်မှာကျွန်တော်ဖက်ကတော့တက်ဆိုင်ရာပုံကိုယ်တွေပေါ့နော်တက်ဆိုင်ရာပုံကိုယ်တွေပတ်သက်မဲ့ထင်တဲ့ပုံကိုယ်တွေကလည်းအဲဒါကလုတ်ကြမှုပဲလို့ပြောရပေါ့နော်ပြီးတော့နိုင်ငံတော်ကလည်းအဲ့ဒီပေါ်မှာမေးမြန်းတာတွေထောက်လှမ်းတာတွေမရှိဘူးပေါ့ပြီးတော့ဒါကကျွန်တော်တို့လည်းယူဆပါတယ်အဲဒါတက်တဲ့ဟိုတစ်ဖက်ကမရှုစိတ်နိုင်တဲ့တစ်ဖက်ဖက်ကပေါ့နော်ဒါမှတစုံတစ်ယောက်ကလုတ်ကြတယ်လို့ပဲကျွန်တော်သတ်မှတ်ပါတယ်နောက်တစ်ခါကျွန်တော်တို့မှာ AA ဆိုတာကခုနကတော့ကျွန်တော်ပြောသလိုပေါ့နော်ကျွန်တော်တို့ဟိုရခိုင်သားတွေနဲ့အကုန်လုံးဟိုဖွဲ့စည်းတာအဖွဲ့အစည်းပေါ့နိုင်ငံရေးအရာဒါကဒါကြောင့်မို့လို့ဟိုအဆက်အသွယ်တွေလည်းရှိကောင်းရှိနေတာပေါ့နော်ဟိုသူတို့ကူညီတာလည်းရှိကောင်းရှိနေတာပေါ့ကျွန်တော်ကပြောတာကတော့အဲ့ဒါမဟုတ်ဘူးဟိုတရားဥပဒေစိုးမိုးရေးအရေးကြီးပါတယ်လူစုမကြောက်လောက်ဘူးအရေးကြီးတယ်ဥပမာဒါလူတယောက်ကိုစစ်ရှင်တယ်ဆိုရင်ဟာလာဟိုတက်တယ်တက်ကန်ရနဲ့အင်ဂျီဝင်ရှာတာတို့ဟိုဖန်စီတာတို့ပေါ့နော်ပြီးတော့ဟိုရဲလုံငါရဆုံလားစစ်စစ်တာတို့အဲ့လိုမျိုးဖြစ်စေချင်တာပေါ့ဘောင်အတွင်းမှာဖြစ်စေချင်တာပေါ့နော်ဟိုမှာနှိပ်ဆက်လို့ဟိုလက်လွန်ချီလွန်ဖြစ်သွားတာတို့အဲ့လားချွဲပြေးရဆိုပြီးတော့ပြစ်တာတို့အဲ့လိုမျိုးကြတော့ဟိုဒေသခံပြည်သူတွေနဲ့လည်းမကောင်းဘူ
းဥပဒေပေါင်းပြန်ပါနေပြီးတော့
ဖြစ်ရှင်းတယ်လို့ဖြစ်သွားတာပေါ့နော
်ရခိုင်လူငယ်တော်တော်အများစုอ่ะပေါ့နော်ရခိုင်ဒေသမှာလှုပ်ကင်ရှားပါတဲ့ခါကျတော့ပြည်ပနိုင်ငံတွေကိုအိနေချင်းပြည်ပနိုင်ငံတွေကိုထွက်ပြီးတော့အလုံးလုံးကြရတယ်ဥမာဆိုလို့ရှိရင်ဒီပြည်တွင်းမှာလည်းဒီဖားကန်ဒေသမှာဆိုလို့ရှိရင်ရခိုင်တိုင်းရင်းသားတွေတော်တော်များများရှိတယ်လို့ကြားရပါတယ်အဲ့တော့ဒီရခိုင်ပြည်နယ်တွေမှာအလုံးကင်တွေဖန်တီးဖို့အတွက်ကလည်းရင်းနှီးမြှုပ်နှံမှုကအရေးကြီးပါတယ်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဥဖေတိုင်းရင်အမြင်လေးပြောပြပေးပါအောင်ရှင
်ရခိုင်ပြည်နယ်ဆင်းရဲပါတယ်ရှင်းတဲ့ရခိုင်ပေါ့နော်ဒါမဲ့ချင်းတို့ကဆင်းရဲတယ်ဆိုတာနားလေပြည်သူရယ်ရခိုင်ပြည်နယ်ဆိုတာကเนาะတရားစရတ်ပစ္စည်းအကုန်ထွက်တယ်เนาะမြေပေါ်မြေအောက်အဲဟိုတောရံတွေတောင်ကုန်းတွေရှိတယ်တစ်တီဝါတွေထွက်တဲ့တောင်တန်းတွေရှိရယ်အဲစပါးတွေစိုက်တဲ့လေကွင်းပြင်တွေရှိရယ်အပင်လေတရားစရတ်ပင်လေပင်မလေးလှုပ်ရှားတော့အများကြီးရယ်ဒီဒေသမှာဆင်းရဲတဲ့ညွန်ကင်ကအောက်ဆုံးကြနေတာတော်တော်ကိုမလိုလားအတက်ပြတ်နေဖြစ်တယ်ပြီးတော့ဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့အနေနဲ့တော့ဟိုစစ်တပ်နဲ့အစိုးရပြောတာကတော့ဒေသမငြိမ်းချမ်းလို့ပေါ့နော်ဒေသမငြိမ်းချမ်းလို့ဒါပေမဲ့ကျွန်တော်တို့ဒေသကငြိမ်းချမ်းတာအများကြီးပါအခုအေအေရောက်လာမှတိုက်ပွဲတွေဖြစ်လာတာပေါ့ငြိမ်းချမ်းခဲ့တာသူတို့လည်းပြောပါတယ်အရှိအောင်နေမြေပေါ့နော်အဲဒါပေမဲ့ဒီနေမြေဘာကြောင့်ဆင်းရဲတယ်လဲဆိုတော့အဓိကအစိုးရမှာဒီလိုဆင်းရဲနှုံးပါတဲ့ဒေသတွေကိုပေါ့နော်ပြည်တွေဒီဖွံ့ဖြိုးတိုးတဲ့နေရာနဲ့တပြင်းချင်းဖြစ်အောင်စီမံချက်ရှာပြီးတော့မလုပ်နိုင်ဘူးနော်လုတ်ဖို့ဆန္ဒလည်းမရှိဘူးမြင်တယ်။ဒါကြောင့် budget တွေရေးဆွဲတယ်ရေးဆွဲတယ်ကျွန်တော်ပြောတယ်အဲဒီလိုကွာဟနေမှုတွေကိုပေါ့နော်။ဟိုပြည်မနဲ့ပြည်နယ်တွေကွာဟနေမှုတွေကိုပို့ပြီးတော့ဖွံ့ဖြိုးမှုလူတိုးပို့လျှော့ပေါ့ဖြစ်လာအောင်အတွက် budget တွေကိုတိုးပေးဖို့ပေါ့ဒေသဖွံ့ဖြိုးရေးတွေလုတ်ပေးဖို့အဲအဲ့လိုမလုတ်ပေးနိုင်တဲ့အခါမှာလူငယ်လူတွေကအလုပ်ကံမရှိတော့ဘူး။ဟိုစေရုံအလုပ်ရုံဆိုတာလည်းမရှိစေမောင်းကြီးကတာတမန်ဆိုတာလည်းမရှိလမ်းမဆက်တွေကလည်းမကောင်းဆိုတော့မိဖရိုးရလဲဘူးပဲအားကိုးရတယ်ပင်လယ်ပြင်ကိုပဲအဲမိပြီးတော့လှုပ်ရှားရတယ်ဒါပေမဲ့လဲဆိုတာလဲအဲဒီနေ့တခြားကျွန်တော်တို့ကရာသီဥတုမှန်နာကတမျိုးဟိုထွက်နှုံးကကြာစင်းလာတာကတမျိုးဈေးကောင်းမရတာကတမျိုးဘောအမှန်ခါချက်မရှိဘူးအဲလူငယ်လူရွယ်တွေကအဲ့ဒီမှာအနာကပျောက်သွားတာပေါ့နောက်ပင်လယ်ပြင်မှာလဲတန်းကတရားသာရှားပါလာတယ်အဲလူငယ်လူရွယ်ကမိဖတွေရဲ့မျက်နှာကိုကြည့်ပြီးတော့မိဖတွေရဲ့လူအောက်ကိုကြည့်ပြီးတော့သူတို့စားနေရတဲ့ဘဝကယုံထွက်ချင်ကြတာပေါ့နော်အော်ဒါမိဖလည်းအားကိုးလို့မရတော့ဘူးငါတို့ကိုနှိုက်ကလည်းအနာကလမ်းပြောင်းနေပြီပညာတတ်ပင်မဲ့လမ်းဆုံးပင်မဲ့ယူအောင်မတွေ့ဘူးအဲ့လိုအရှင်မျိုးပျောက်တဲ့အခါမှာသူငယ်တွေကကိုယ်ဒေသကိုစွန့်ခွာဖို့မလွဲတော့ဘဲနဲ့စွန့်ခွာလာကြတာပေါ့နော်အဲ့ဒါကြောင့်လဲတိုင်းတစ်ပါးတွေရောက်သွားတယ်အဲစေယုံလေးအလုပ်ယုံအလုပ်က kain pore, yang mulu, no, pakan lu ada ni ada, yau tua jalan bo, dalam yang kain binai mah, oh, ajuh kau ni masih terlalu, masih terlalu apa, amu tu binai, terji juga, oh, bahaya kali itu ngai bahaya apa, jangan, sejauh ini macam ini, oh, yau jalan masih tu, aduh bah, cara kasar, mimari, tampil cara ni ada tu bori, mintu ni ada bo, nausu ini di te, ubu jo, oh, yang kain binai sini, di lungai tu ya, tu ya bahaya, pangsi mu sini, na ubu jo.
ดีดันเสร็จตอนนี้มันจะปูมยาละอ่ะสวยอ่ะดาริโอออดีดีตาพอมพี่พูดด้วยบ่นะเสียงอลุยงดิยินดีมีงานมึงดิเพิ่งขอพี่ว่าดาริตู้เนี่ยเต็นเนี่ยจนเราพากันเมียนมาเลยเนาะโอเคป่ะเออดีดีใครปีเนี่ยดีจะเดรีนบุรีอ่ะชื่อเนี่ยอะไรจาเรมาดีเออเลยเดเล่นในการปีว่าหุ่นยาวหลานเนี่ยเชียงมาปอนเนาะดีตั้มเราวันนี้ปีว่าดาจำเป็นต้องมาพี่เดสวยอ่ะเลยจำเป็นผู้เอกซีพี่เดสวยอ่ะเปียวสุนีเลยพอมาอุ้มมาจะช้าปีเนี่ยดีมาเลย
ဆိုရင်တော့သူတို့ဟိုဆက်ဆံတာကတမျိုးဟောနော်သူတို့ကိုဟိုပိုင်လက်ထရယ်ထုဖို့အတွက်တောင်မှခွင့်မပေးသေးဘူးပေါ့နော် NCA အဆင့်ကိုမရောက်သေးဘူးတော့အေးအေးကြတော့ပူဆူးတယ်အဲဟိုအချမ်းဖက်အဖွဲ့စီလို့တတ်မှတ်လိုက်ကြပေါ့အေးခေါင်းဆောင်တွေကိုလည်းအချမ်းဖက်နဲ့တရားစွဲတာပေါ့အဲအဲ့ဒီလိုမျိုးဟိုဆက်ဆံမှုကညီမျှချင်းဟိုအတူတူပေါ့နော်အခွင့်အရေးအတူတူမပေးတဲ့ပုံမှာဒါတွေဖြစ်လာတာပေါ့အဲ့တော့အတူကတော့ဟိုတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဆိုတာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်သွားမှုအဲ့လောက်ထိညော်မှားပြီးတော့တိုက်ပွဲဝင်နေကြတာပေါ့နော်အော်အတူတူပဲကျွန်တော်ခြုံပြပြောရရင်အကုန်လုံးကအဲ့ဘုံဘုံကြီးမှချက်ကအတူပါတယ်အဲ့ကျွန်တော်တို့ကသဘောရိုးနဲ့အဲ့ပြောရရင်တော့ခွဲခြားဆက်ဆံတော့မထားပဲတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကုန်လုံးကိုနော်ဒါငင်းချိုင်းပေါင်တွင်းကိုဟိုအတိကလုတ်ပိုင်ခွင့်ရှိတဲ့အစိုးရကဖိတ်ခေါ်လိုပါတယ်နော်တွေးဆမှုလိုတယ်ဆွေးနွေးဖို့လိုတယ်ဒါကကျွန်တော်ပြောတာမဟုတ်ပါဘူးဟိုနိုင်ငံရေးသမားတွေအကုန်လုံးနော်အော်ပြည်သူတွေအကုန်လုံးတောင်းဆိုနေကြတဲ့အဲငင်းချိုင်းကိုဆွေးနွေးဖို့တောင်းဆိုနေကြတဲ့အခွင့်အရေးဖြစ်ပါတယ်။ဒါပေမဲ့ဒီနေ့အေဟာကကုလခွဲခြားဆက်ဆံပြီးတော့အေအူဆိုရင်လည်းခိုင်ပြည်မှာမနေနဲ့ပေါ့နော်။လိုက်စားကိုပြန်ဆိုတဲ့ပုံစံမျိုး။အော်မဖြစ်နိုင်အောက်ခြေရှင်နေမှာလုံးဝကိုဖြစ်နိုင်တဲ့အခြေအနေမျိုးမရှိလို့တဲ့ဟာကိုအဲ့လိုဟိုတောင်းဆိုနေမှာဆိုရင်တစ်ဖက်နဲ့တစ်ဖက်ဟာပြောဆိုနေရမှာဆိုရင်ဒီငင်းချိုင်းဆွေးနွေးဖို့စကောင်းကဘယ်တော့မှရောက်လာမှာမဟုတ်ဘူး။အဲ့လိုမရောက်လာတာနဲ့အမြတ်တစ်ဖက်နာကြီးစိတ်တွေခံစားချက်တွေပူပူလာမယ်။ဟိုခိုင်ပြည်မှာလည်းလူငယ်လူတွေကအခုနောက်ကလူဖားစီတာတို့နှိမ့်ဆက်တာတို့တပ်ဖြတ်တာတို့ဟိုအလို့ကိုင်းမဲ့ပြီးတော့တခြားနေရာကိုပြောင်းချိဖို့အတွက်တွားရတာတို့အဲ့ဒီပေါ်မှာရခိုင်တို့ကငါတို့ကိုဥပိ္ပခပြုထားတယ်ငါတို့ကိုနှိမ်ချထားတယ်ဆိုတော့ခံစားမှုတွေပူပူများလာတော့ဟောဒါအေးအေးနင်းနေတဲ့ရခိုင်ပြည်နယ်ကဟိုလုံးဝအမြင့်ပြဖို့ဆိုတာမလွယ်ဘူး။ဟိုဒီတယောက်တယောက်တိုက်နေကြမယ်ဆိုတာအမိုင်းတင်ခါလာတယ်အများကြီးပြေးခဲ့ပါပြီမနိုင်ပါဘူးတယောက်တယောက်နော်တော့ဘယ်လိုမှအမြင့်ဖြတ်လို့မရဘူးတစ်ဖွဲ့အဖွဲ့ဟိုရင်းဖြစ်ရင်နောက်တစ်ဖွဲ့ပေါ်လာမှာပဲအဲဒီလိုနဲ့ပဲမြန်မာနိုင်ငံရဲ့ဒီစီဒီတိုက်ပွဲတွေတိုင်းသားနဲ့ဖြစ်နေတိုက်ပွဲတွေဟာပို့ပို့ပြီးတော့ကြီးကျယ်လာတယ်ပို့ပို့ပြီးတော့အင်အားကောင်းလာကြတစ်ဖက်နဲ့တစ်ဖက်ဟောအဲ့လိုဖြစ်လာလေတိုင်းပြည်နေတာလေပေါ့အဲဒါကြောင့်ကျွန်တော်တို့ကတော့ဟောဒါငင်းချမ်းရေးရဖို့ဆိုရင်အဓိကကတော့နော်ဖိတ်ကိုကားနာမဲ့သူကနိုင်ငံတော်အစိုးရပဲဖြစ်ပါတယ်တပ်မတော်ပဲဖြစ်ပါတယ်သူတို့မှာအများကြီးတာဝန်ရှိတယ်မြင်တယ်အဲ့ဒီပုံမှာနိုင်ငံရေးမကစားဘဲနဲ့ပေါ့နော်ယူရိုသားသားတိုင်းသားလက်နက်ကအကုန်လုံးဟာလူရှင်သားအတူတူပဲဆိုတဲ့ပုံစံပုံအမြင်သဘောထားတွေရှိလာရင်တော့ငင်းရိုင်းစပွဲဝိုင်းကိုရောက်ဖို့မခက်ဘူးလို့ကျွန်တော်မြင်ပါတယ်ဟုတ
်ကဲ့ပါကျေးဇူးအများကြီးတင်ပ
ါကျေးဇူးပ
ါမြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါအစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်မှပေးစာများပြည်တွင်းသတင်းသောသချက်နဲ့ကမ္ဘာ့သလွားထူးခြားစံပြသတင်းများအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပြချင်းည 10:00 နာရီမှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္လာနေ့မနက်ဖြန်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ3040 48နဲ့လိုင်းလက်မီတာ190တို့ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာလွှားထူးခြားစံပြသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိတဲ့အထဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အပြည့်ရဆဲဖို့အရေးဘာအခက်အခဲတွေ့နေရသလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးရေးသားတင်ပြထားပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်
ဆူရတက်မတော်နဲ့မြောက်ပိုင်းမှာမိတ်လို့ခေါ်တဲ့လက်နက်ကန်လေးဖွဲ့အပြည့်ရလက်မှတ်ထိုးနိုင်ရေးတခါအချိန်ပြန်ပေးလိုက်ရပြန်ပါပြီအကြောင်းကတော့အဆူရတက်မတော်နဲ့မြောက်ပိုင်းမှာမိတ်လေးဖွဲ့လို့ခေါ်တဲ့ KIA ကချင်လက်နက်ကန်အဖွဲ့ AA ရခိုင်တပ်ဖွဲ့ကုကန်တပ်ဖွဲ့နဲ့တောင်ပလောင်တပ်ဖွဲ့တို့စက်တင်ဘာ18ရက်နေ့ကတွေ့ဆုံကြတဲ့ကျိုင်းတုံဆွေးနွေးပွဲမှာသဘောတူညီချက်ခုနှစ်ချက်ရခဲ့တယ်လို့ဆိုပေမဲ့အဲ့ဒီသဘောတူညီချက်တွေဆိုတာဟာဆက်ပြီးဆွေးနွေးမယ်ဆိုတဲ့သဘောလောက်ဖြစ်နေလို့ပါပဲနိုင်ငံတကာနိုင်ငံမှာညီညွတ်ရေးလုပ်တော့မယ်ဆိုရင်အရင်ဦးဆုံးဆောင်ရွက်ရတာကနှစ်ဖက်အပြစ်ခတ်ရက်စဲရေးပါအပြစ်ခတ်ရက်စဲရေးရပြီဆိုရင်ပြစ်ခတ်တိုက်ခိုက်နေတာမဟုတ်တဲ့အခြေအနေအောက်မှာနှစ်ဖက်တွဲဆုံညှိနှိုင်းစကားပြောကြဖို့ပါပဲအခုဆိုရင်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်နောက်ပိုင်းကစတဲ့ညီညွတ်ရေးလုပ်ငန်းစဉ်ဟာ2013ခုနှစ်လောက်မှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရက်စဲပြီး2015ခုနှစ်လောက်အရောက်ဆိုအခြေခံသဘောတူညီချက်တွေရလိမ့်မယ်လို့မျှော်မှန်းပြီးအကောင့်ထဲဖော်ခဲ့တာပါအခုဆိုရင်ညီညာရေးလုပ်ငန်းစဉ်စတင်ပြီးတာရှင်းနစ်ဝန်းကျင်ကြာလာသည့်အထိတိုင်းသားလက်နက်ကိုင်လေးဖွဲ့နဲ့အပြစ်ခတ်ရက်စဲရေးမလုပ်နိုင်သေးပါဘူး။ဘာကြောင့်အပြစ်ခတ်ရက်စဲရေးမလုပ်နိုင်ကြသေးတာလဲ။ဘလို့အခက်အခဲအတားအဆီးတွေကြုံနေရသလဲဆိုတာကုတပတ်လေးလာတင်ပြသွားပါမယ်
။လက်ရှိမြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးဖွဲ့နဲ့အပြစ်ရက်ရေးကိစ္စမှာအဓိကအတားအဆီးတစ်ပွဲဖြစ်နိုင်တာကတက်နေရချထားရေးပါ။အလုံးသိကြပြီဖြစ်တဲ့အတိုင်းရခိုင်ပြည်နယ်မြို့နယ်တချို့မှာမဟာမိတ်အဖွဲ့ဝင် AA နဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကိုတက်မတော်ဘက်ကတောင်းကျမ်းမှုနှိမ်နင်းတဲ့စစ်ဆင်ရေးဆိုပြီးတိုက်ခိုက်ချိန်မုန်းနေပါတယ်။တကယ်လို့တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့အဖြစ်ရကြပြီဆိုရင်ပထမအဆင့်ရောက်တဲ့နေရာကနေပြစ်ခတ်တိုက်ခိုက်မှုရစဲထားရပါလိမ့်မယ်။ဒုတိယဖြေရှင်းရမယ့်ပြဿနာကတော့တက်နေရာချထားရေးပါ။တက်မတော်ဘက်ကကင်ဆွဲထားတာကတော့ရခိုင် AA တက်ဖွဲ့ဆိုတာ KIA ကချင်လက်နက်ကင်နေမြေမှာပေါ်ပေါက်လာတာဒါကြောင့်ရခိုင်ပြည်နယ်မှာတော့အခြေချခွင့်မပေးနိုင်ဘူးလို့ပြက်ပြက်သားသားပြောထားပါတယ်ဒါကိုရခိုင်တက်ဖွဲ့ကရောသူ့မဟာမိတ်တွေကပါလက်မခံကြပါဘူးဒါနဲ့ပတ်သက်ပြီးတက်မတော်မှာအစ်င့်မြင့်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့အငိမ့်စားအရာရှိကြီးတယောက်ကတော့ AA ကိုရခိုင်မှာအခြေချဖို့လက်မခံနဲ့တက်မတော်ရဲ့သဘောထားဟာလက်တွေ့မကျဘူးလို့သုံးသပ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အပြစ်ရဲ့လက်မဲ့ထိုးရေးပထမအဆင့်မှာဒီအချက်ပါမလာရင်တော့နောက်ပိုင်းခက်ခဲတဲ့ညှိနှိုင်းမှုလုံးကြရပါလိမ့်မယ်။တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ကြုံနေရတဲ့ဒုတိယအခက်ခဲကတော့အပြစ်ရဲ့စာချုပ်ကိုတပွဲချင်းစီနဲ့လက်မဲ့ထိုးမလားအားလုံးပေါင်းပြီးလက်မဲ့ထိုးကြမလားဆိုတာပါ။တက်မတော်ဘက်ကတော့အပြစ်ရဲ့သဘောတူညီချက်ရရင်တပွဲချင်းစီနဲ့လက်မှတ်ရေးထိုးခြင်းတယ်လို့ဆိုထားပါတယ်။တမတော်ဘက်ကစဉ်းစားပုံကလက်မှတ်ထိုးထားတဲ့အဖွဲတစ်ဖွဲနဲ့မပြေမလည်ဖြစ်ခဲ့ရင်အခြားလက်မှတ်ထိုးထားတဲ့အဖွဲတွေနဲ့ပါပြဿနာမဖြစ်ခြင်းတဲ့သဘောပါ။ဒါကိုမဟာမိတ်လေးဘွဲကလက်မခံပါဘူး။အပြစ်ရဲ့စာချုပ်ကိုစာရွက်တရွက်ထဲပေါ်မှာလေးဘွဲစလုံးကစုစုစည်းစည်းလက်မှတ်ထိုးမယ်ဆိုပြီးရက်ခံထားတာတွေ့ရပါတယ
်။နောက်ထပ်ကြိုးရမယ့်ပြဿနာတစ်ခုကတော့အပြစ်ရခိုင်မအောင်စောက်ကြည့်ရေးလုပ်ငန်းစဉ်မှာမြောက်ပိုင်းလေးဖွဲ့ဘက်ကတော့ဒီလိုစောက်ကြည့်ရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကိုထည့်သွင်းကျင်တယ်လို့အဆိုပြုထားပါတယ်။တမတော်ဘက်ကတော့လောလောဆယ်ဒါကိုမဆွေးနွေးသေးဘူးလို့ပြောထားသလိုအပြစ်ရလုပ်ငန်းစဉ်တွေမှာအိမ်ကြီးချင်းဖြစ်စေနိုင်ငံတကာဖြစ်စေ ဘယ်နိုင်ငံကမှပါဝင်စောက်ကြကြီးရှုတာမျိုးမလိုလားဘူးလို့ထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်တပ်မတော်အနေနဲ့အရင်တိုင်းသားလက်နက်ကင်ဆယ်ဖွဲ့နဲ့ NCA လက်မှတ်ထိုးစဉ်ကဒီအချက်တွေကိုကြော်လှားခဲ့ပြီးဖြစ်ပေမဲ့အခု၄ဖွဲ့နဲ့ဆွေးနွေးရမှာအဆင်ပြေပါမလားဆိုတာကတော့စောက်ကြည့်ရအောင်ပဲအနေထားပါပဲတပ်မတော်နဲ့မြောက်ပိုင်း၄ဖွဲ့ကြုံကြရမယ်နောက်ထပ်အခက်အခဲတစ်ခုကအပြည့်အစုံချုပ်မှာထည့်သွင်းမဲ့ NCA စာချုပ်လက်မှတ်ရေးထိုးကြမဲ့အချိန်ဇာပါတပ်မတော်ဘက်ကတော့အပြည့်အစုံချုပ်ထဲမှာလက်မှတ်ထိုးပြီးလို့အချိန်ဘယ်လောက်ကြာရဲ့ဥပမာ2လတန်သည်3လတန်သည်ကြာရဲ့ NCA စာချုပ်လက်မှတ်ရေးထိုးပါမယ်ဆိုတဲ့ကတိကိုမျိုးထည့်သွင်းထားကျင်တာပါဒါပေမဲ့ဒါကိုမြောက်ပိုင်း၄ဖွဲ့ဘက်ကလက်ခံနိုင်ပေမယ့်ပုံမရှိပါဘူး
လက်ရှိသူတို့စဉ်းစားပုံကတော့အစိုးရတက်မတော်နဲ့နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်နိုင်ခဲ့ရင်တော့ SCA စာချုပ်မှာပါဝင်ဖို့ကိစ္စကိုတော့သူတို့ရဲ့မဟာမိတ် FBNCC အဖွဲ့ဝင်ဝမိုင်းလာ SSPP ရှမ်းတက်ဖွဲ့တွေနဲ့အတူတကွရင်ဆိုင်ဖို့ပြင်ဆင်ထားကြပုံရပါတယ်ဒါကြောင့်အပြည့်ရဲ့စာချုပ်ထဲမှာ NCA စာချုပ်လက်မှတ်ထိုးရမယ့်အချိန်စရာတိတိကျကျထည့်သွင်းမှာကိုမြောက်ပိုင်း၄ဘွဲ့မလိုလားပါဘူးဒီအချက်တွေကိုဆွေးနွေးကြော်လွန်နိုင်တော့အစိုးရတက်မတော်နဲ့မြောက်ပိုင်း၄ဘွဲ့နှစ်ဖက်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်မယ်လို့ညွှန်လင်းရပါတယ်ဒီနေရာမှာအရေးကြီးဆုံးကတော့တက်မတော်ရဲ့ရည်တည်ချက်ပါပဲသမရဟောင်းဦးသိန်းစိန်လက်ထက်တိုင်းသားလက်နက်ကင်တွေနဲ့အပြည့်ရဲ့လက်မှတ်ထိုးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ရမှာလက်တွေ့ကျတဲ့လိုင်လျောမှုအများကြီးလှုပ်ခဲတာတွေ့နိုင်ပါတယ်။ငြိမ်းချမ်းရေးလှုပ်ဖို့စပြီးကန့်လန့်ချိန်ကစတိုင်းသားလက်နက်ကင်တွေကိုနေသားဆောင်တက်ဒါမှမဟုတ်ပြည်သူစစ်ပဲလုပ်ရမယ်ဆိုတဲ့စကားမျိုးမပြောတော့ပါဘူး။ငြိမ်းချမ်းရေးအရသဘောတူညီချက်မရသေးမီစကားတိုင်းသားလက်နက်ကင်တွေကိုသူတို့ရဲ့နိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကင်တပ်ဖွဲ့တရှိခွင့်ခွင့်ပြုပေးထားတဲ့အပြင်ထိမ့်ချုပ်ထားတဲ့နေမြေတွေကိုလည်းအတိမတ်ပြုပေးခဲ့ပါတယ်။ဒါရင်မကတိုင်းရင်းသားတွေဘက်ကတပ်ဖွဲ့ချင်းစီနဲ့စကားမပြောချင်ဘူး။စုပေါင်းပြောချင်တယ်ဆိုတော့လေစုဖွဲ့ပြီးပြောခွင့်ဆွေးနွေးခွင့်ပေးရုံမကလက်နက်ကင်ဖွဲ့တွေရဲ့ညီလာခံလုပ်တဲ့ကိစ္စမျိုးမှာပါအကူအညီပေးခဲ့ပါသေးတယ်။ဒီအခြေအနေတွေအားလုံးမှာတက်မတော်ဟာအစိုးရနဲ့တသားရဲ့ရည်တည်ခဲ့တာတွေ့ရပါတယ်။
ဒီလိုနီးနဲ့နှစ်ဖက်သဘောတူတဲ့ NCA စာချုပ်တစ်ခုရလာပြီမဲ့တကယ်တမ်းလက်မှတ်ထိုးဖို့ဖြစ်လာတဲ့အခါလက်ရှိတိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်၃ဖွဲ့ကိုပါဝင်ခွင့်မပေးရကနေငင်းကြိုင်ရဲ့အကောင့်ထဲပုံမှုအခြေအနေနောက်ဆုတ်သွားခဲ့ရတာဖြစ်ပါတယ်။ဒီအတွက်တပ်မတော်အနေနဲ့ငင်းကြိုင်ရဲ့ကိုတကယ်လိုလားတယ်ဆိုရင်အရင်အစိုးရလက်ထက်ကရပ်တည်ခဲ့သလိုပြဿနာတွေကိုလက်တွေ့ကျကျရင်ဆိုင်လိုက်လျောသင့်တာလိုက်လျောဖို့မသင့်တာတွေအတွက်လဲပြက်ပြက်သားသားရပ်ခန့်ရင်ဆိုင်လို့ရပါတယ်။ဒါမှသာမြောက်ပိုင်းလေးဖွဲ့နဲ့အပြစ်ခတ်ရက်စေးရေးဆိုတဲ့ငင်းကြဲရေးရဲ့အနှိမ့်ဆုံးအဆင့်သဘောတူညီချက်တစ်ခုရနိုင်မှာဖြစ်ကြောင်းပ
ါဦးစီသူအောင်မြင်းတင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့အခုတခါမဟိတနာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့ VOE သောရရှင်ရဲ့ကျမတို့စီကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတူလေးတွေ၊အမှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါရဲ့။အမေသားနေမင်းဆိုတဲ့သောရရှင်ရေးလာတာမှာတော့ဒီသောရရှင်ကမလေးရှားကပါဗီဒီယိုကိုအမြဲအစင်နားဆင်နေပါလေတဲ့မင်္ဂလာပါဗီဒီယိုဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းမြတ်တာပို့တာပါတယ်ခက်တူတူပါပဲဟုတ်ကဲ့ပါဒီလိုစာမျိုးကတူတူရှိရှိစာရေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဗီဒီယိုအစီအစဉ်တစ်ခုမှာပါဝင်ခြင်းလို့ဆိုပြီးမေးလာတဲ့သောရရှင် area ကတော့အင်္ဂါညဆွေးနွေးပွဲအတွက်ဘယ်လိုပါဝင်လို့ရပါမလဲတဲ့ဟုတ်ကဲ့အဲ့ဒီညမှာပဲလည်းပြန်ကြားပေးထားပါတယ်ဒီ Messenger ကနေစာပြန်ထားတာပါဖုန်းနံပါတ်နဲ့ပါဝင်ခြင်းနဲ့ဆိုရင်တော့ဒီဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့နာမည်ကိုပို့လိုက်ပါကျမတို့ပြန်ဆက်သွယ်ပေးပါမယ်ဒါမှမဟုတ်ဖုန်းနံပါတ်နဲ့မပါခြင်းနဲ့ဟိုစာရေးပြီးတော့ကိုပြောတဲ့အကြောင်းအရာကိုရေးပြခြင်းနဲ့ဆိုရင်လည်းအဲ့ဒီညမှာပဲရေးလိုက်လို့ရပါတယ် email လည်းပို့လို့ရပါတယ်တချို့တွေလိုမျိုးအတန်ကိုဒိုက်ရိုက်လေးလိုင်းမှာတော့ဒိုက်ရိုက်တော့မပြောချင်ဘူးဒါပေမဲ့အတန်သွင်းပြီးပို့ချင်တယ်ဆိုရင်လည်းကိုအဲ့ဒီနေကဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်တဲ့ကိုပြောချင်တဲ့အကြောင်းအရာကိုအတန်ဖမ်းပြီးတော့အိမေးကပဲဖြစ်ဖြစ် Facebook Internet ကပဲဖြစ်ဖြစ်ပို့လိုက်ပါရှင်ကျမတို့ဒီအဲ့ဒီအတန်ဖိုင်ကိုတိဖြတ်ပြီးတော့အသုံးပြုပါတယ်ကျေးဇူးတင်ပါတယ်ရှင် ဦးမောင်ဆိုတဲ့ view ရေးသွားရှင် Facebook မှာရေးလာတာကသတင်းတင်ပေးတဲ့အတွက်ကျေးဇူးပါ။နောက်လည်းတင်ပေးပါအောင်နော်တဲ့။အမြဲအားပေးနေပါမယ်လို့ဆိုပါတယ်။ဟုတ်ကဲ့။အထူးဝမ်းသာပါတယ်ရှင်။ TGI ဆိုတဲ့သွားရှင်ကတချင်းလေးတောင်းကျင်လို့ပါတယ်။ဟုတ်ကဲ့။တချင်းတောင်းကျင်တဲ့သွားရှင်တွေကိုကျွန်မအမြဲတမ်းပြောခဲ့ပူပါတယ်။ကျွန်မတို့စီကအခုဒီသွားရှင်က Messenger ကိုအသုံးပြုပြီးတော့စာရေးတာမလို့ဒီနေရာကနေပြီးတော့စာရေးပြီးတော့တောင်းဆိုနိုင်ပါတယ်လို့ပြောချင်ပါတယ်။ဒါမှမဟုတ်လည်း email ကနေပြီးတော့ burmese@voanews.com email ပို့ပြီးတော့တောင်းနိုင်ပါတယ်။စာရိတ်ကစာထည့်မယ်ဆိုရင်လည်းအဆင်ပြေပါတယ်။ကျွန်မဒီအစီအစဉ်နောက်ဆုံးမှာကျွန်မတို့စီကိုစာရင်းနိုင်မယ့်လိပ်စာအတိအကျဖော်ပြပေးပါမယ်နော်။အကယ်၍ဟိုအဲ့လိုတချင်းတောင်းတဲ့နေရာမှာလည်းဘသူကနေပြီးတော့ဘသူဆိုတဲ့ဘာတချင်းကိုတောင်းချင်တာလဲတချင်းကောင်းစဉ်ကဘာပါလဲပြီးတော့ဘသူအတွက်ရည်ညွှန်းပြီးတော့တောင်းပေးချင်တာလဲဆိုတာကိုပြည့်ပြည့်စုံစုံလေးရေးပေးလိုက်ပါ။ကျေးဇူးတင်ပါတယ်ရှင်။ပါချီဆိုးဆိုတဲ့သွားရှင်ကလည်းမဲသနာကျော်ရဲ့မြန်မာပြည်မှာပေးစာအစီအစဉ်မှာပြောချင်ပါတယ်တဲ့ VOA 1 Dot တွေအားလုံးကျမ်းမာပါစေဖြစ်နိုင်ရင်သတင်းတွေကြီးညာပြီးတိုင်း Washington DC ရဲ့စင်တော်ကြီးကိုကြီးညာပေးစေချင်ပါတယ်တဲ့ဟုတ်ကဲ့ပါပါချီဆိုးရေကျမတို့ကဒီအတန်းနှွှင်းနဲ့နောက်ွယ်ကအကြောင်းအရာတချို့လှုပ်ဝက်ချက်လေးပေါ့လေအဲ့ဒါပြောရမယ်ဆိုတော့ကျမတို့ကဟိုအတန်းလှင့်ပြီးလို့သတင်းတွေပြီးသွားတဲ့အခါမှာအမြဲတမ်းအချိန်ကကတ်နေပြီးတော့ကျမတို့အစီအစဉ်ဆုံးရမယ့်အချိန်မျိုးရောက်တတ်ပါရဲ့အဲ့ဒါဆိုကျမတို့ကကိုပေါ့ကိုဥပမာပေါ့လေဟိုပြောချင်တဲ့အကြောင်းအရာတွေကိုရေးထားတာဒီဘိုက်ဆိုရင်အိမ်မှာအဲ့ဒီဘိုက်ကိုကျန်တဲ့အချိန်အပိုင်းခြားကိုလိုက်ပြီးတော့ဖြတ်ပြီးတော့ဟိုအဆင်ပြေအောင်အချိန်နဲ့လိုက်ပြီးတော့ညှိပြောရပါတယ်ဒါကြောင့်မလို့ပြောချင်တာကတော့အချိန်အရန်နေတယ်ဆိုတာမျိုးပါဒီအစီအစဉ်ပြီးသွားတဲ့အခါမှာအရှိပိုင်းကအစီအစဉ်တွေကနေပြီးတော့အချိန်နဲ့နဲ့ယူလာတဲ့အခါမှာနောက်ဆုံးမှပြောချင်တာတွေအကုန်မပြောနိုင်ပဲဖြစ်တတ်ပါရဲ့ရှင်ဒါကြောင့်မလို့ဟိုအဲ့လိုမျိုးဒီစံတော်ချိန်ကိုတက်တက်ကြီးညာပေးဖို့ဆိုတာတော့ကျွန်မထင်တယ်တိတ်ပြီးတော့ကြီးညာပေးမယ်လို့ဆန္ဒရှိနေတယ်ကျွန်တော်တို့ဟိုကြံသွားမှာပဲလို့ထင်ပါတယ်ဟိုဘာကြီးဆိုတီးကျင်နေတာကိုလည်းကျွန်မကနားလည်ပြီးတော့ဟိုလွယ်လွယ်ကူကူစကားနဲ့ပြောရရင်တော့အခုလောလောဆယ်ကျွန်တော်တို့ Washington DC မှာနေရသည့်အချိန်ဖြစ်ပါတယ်ဆောင်းရသည့်ရောက်ရင်တော့ဆောင်းရသည့်အချိန်ကိုပြောင်းသွားတတ်ပါတယ်အဲကြိုင်မြန်မာနိုင်ငံရဲ့အချိန်ဟိုအကွာချနည်းနည်းရွေ့သွားပါတယ်အခုလောလောဆယ်ဆိုရင်တော့ကျွန်တော်တို့နဲ့မြန်မာနိုင်ငံနဲ့ကမနေ့နဲ့ညကျမတို့စီကနောက်ကြပါရဲ့ကမ္ဘာအနောက်ဖက်ချမ်းဖြစ်နေတာမလို့မနေ့နဲ့ညမှာမှပြောင်းပြန်လို့ပြီးတော့ကျမတို့တနအိခွဲပေါင်းလိုက်ပါမြန်မာနိုင်ငံမှာမနေ့ဆိုရင်ကျမတို့စီမှာညလို့သတ်မှတ်မြန်မာနိုင်ငံမှာညဆိုရင်ကျမတို့စီမှာအဲ့နေ့ရဲ့မနေ့လို့သတ်မှတ်လို့ရပါတယ်ဥပမာဆိုရင်ဒီလိုနေ့မျိုးဆိုရင်မြန်မာနိုင်ငံမှာတနင်္ဂနွေနေ့ညပိုင်းည9နာရီအစီအစဉ်နားဆင်နေတယ်ဆိုရင်ကျမတို့စီမှာကတနင်္ဂနွေနေ့မနေ့ပိုင်းမနေ့10နာရီခွဲပါအော်ကျမတို့ကအမြဲတမ်းည9နာရီအစီအစဉ်ကိုဒီ Washington DC စံတော်ချိန်ရဆိုရင်တော့တနင်္ဂနွေနေ့မနေ့10နာရီခွဲမှာအတန်လှင့်ပါတယ်ရှင်။ဒါပေမဲ့လည်းဒီလိုပြောလို့ဒီအော်တိုဘာလာမှာကျမတို့စောင်းနှင်းအချိန်ပြောင်းရမှာမလို့စောင်းနှင်းအချိန်ကျရင်အချိန်ကတနင်္ဂနွေခွဲမကွာတော့ဘဲနဲ့နာရီဝက်ပဲကွာပါတယ်။ဟိုမြန်မာနိုင်ငံနဲ့ပြောင်းပြန်လုပ်ပြီးတော့ပေါ့လေ။လောလောဆယ်တော့မှတ်ထားလို့ရတာကမြန်မာနိုင်ငံနဲ့ဆိုရင်နေ့နဲ့မနေ့နဲ့ပြောင်းနောက်ပြီးသွားရင်ကျမတို့ Washington DC စံတော်ချိန်ကိုတနင်္ဂနွေခွဲရှေ့ပေါင်းပြီးတော့စဉ်းစားကြည့်လိုက်ပါမြန်မာနိုင်ငံမှာတနားရီဆိုရင်ကျမတို့စီမှာနှစ်နာရီခွဲဖြစ်ပါတယ်မြန်မာနိုင်ငံမှာနေ့ဆိုရင်ကျမတို့စီမှာညဖြစ်ပါတယ်ရှင်နားလည်သဘောပေါက်မယ်ထင်ပါတယ်နော်ဘက်ထရီဆိုတဲ့တော်ရှင်ကတော့ VOA ကနေတချို့အစီအစဉ်လေးတွေထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ဗာများနားထောင်ကြတာပါလေ
မင်္ဂလာပါ VOA ဒီနေ့နေမြမပြည်မပေးစာမှာရုပ်ရှင်သရုပ်ဆောင် Academy မင်းသမီး .ee နဲ့ဒေါ်နင်းရွယ်ဆန်းဟာတာသရုပ်ဆောင် .တန်းရွှေတို့ရဲ့ဘဝဖြတ်သန်းမှုများကိုအမျိုးသမီးကဏ္ဍမှာတင်ဆက်ပေးပါလို့တောင်းဆိုချင်ပါတယ်ရှင်ပြီးတော့ရှစ်လေးလုံးမှယနေ့အထိပြည်သူတွေအတွက်စိတ်ဓာတ်ရောခံယူချက်ပါပြင်းပြခိုင်မာစွာရည်တည်နေသေးတဲ့အနည်းပညာရှင်တွေကိုလည်းဂုဏ်ယူလေးစားတဲ့အတွက်ဒီအထက်မှာဖော်ပြထားတဲ့ Academy များနဲ့နောက်ထပ်တစ်ယောက်အနေနဲ့ Academy ဒေါ်ခင်တီတာထွန်းတို့ရဲ့ဘဝဖြတ်သန်းမှုကိုအမျိုးသမီးကဏ္ဍမှာနားဆင်ကြပါရစေ
။ဟုတ်ကဲ့မထွေးကအခုလိုပြောသွားတာပါ။ဟုတ်ကဲ့မထွေးရေပြီးခဲ့တဲ့ဒီဘက်ကပဲကျမတို့ဟို VOE ရဲ့အပတ်စဉ်ရုပ်မြင်သံကြားမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့တတိယပြောရမယ်ဆိုရင်တော့တင်းငရီအစီအစဉ်မှာထုတ်လွှင့်ပေးထားတဲ့သူ့အကြောင်းအစီအစဉ်မှာဒီမထွေးကပြောသွားတဲ့ထဲကတယောက်ဖြစ်တဲ့Academy နွံ့နွယ်ဆန်းရဲ့အကြောင်းသူပြောထားတဲ့ကိုပိုင်အကြောင်းကိုဒီသူ့အကြောင်းအစီအစဉ်ကနေဖော်ပြပေးသွားပါတယ်ရှင်။အဲ့ဒါပြန်ပြီးတော့ကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း online စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကျမတို့ VOA Facebook စာမျက်နှာပေါ်မှာလည်းတွားပြီးကြည့်လို့ရပါတယ်နော်။ဒေါ်နွံ့နွယ်ဆန်းအကြောင်းသူကိုယ်တိုင်ပြောပြတဲ့သူ့အကြောင်းအစီအစဉ်ဖြစ်ပါတယ်ရှင်။ တိုင်းလားဒေတာတွေကဖြစ်နေတဲ့ပြိပခါတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။မင်းမြတ်သူဆိုတဲ့သောရရှင်သူရဲ့ထင်မြင်ယူဆချက်ကိုရေးလာတာအခုဖော်ပြပေးချင်ပါတယ်။သူကတော့ဒီမြန်မာနိုင်ငံအနောက်ချမ်းကပြိပခါတွေနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်
။ဗမာစစ်တပ်ဟာတိုင်းသားတွေကိုဘယ်တော့မှနေရာပေးမှာမဟုတ်ဘူး။ရခိုင်ပြည်နယ်ဆိုအဝေးကြီးပဲ။ဘာကြောင့်လဲဆိုတော့ချောက်ပြူတဘာဝတပ်ငွေကိုတရုတ်ကရောင်းစားထားတယ်။နောက်ပြီးကလဒန်စီမံကိန်းကိုအိန္ဒိယကရောင်းစားထားတယ်။တကယ်လို့ရခိုင်တပ်မတော်အေအေနဲ့ငြင်းငြင်းရသွားရင်ရခိုင်လူထုကိုခွဲတန်းပေးရမှာကိုတော့ကြောက်လို့အဖြစ်အောင်နေမီဘာလို့ညာလို့နဲ့စစ်ဗိုလ်ချုပ်တွေနဲ့ NLD အစိုးရနဲ့ပေါင်းပြီးဝါရဖြတ်နေတာအဖြစ်အောင်နေမီဆိုရခိုင်ပြည်အရင်ကဘာလို့မတိုးတက်လဲတမိုင်းကိုပြန်ကြည့်ပါရှင်းရှင်းပြောရရင်ကြောက်ဖြူတဘာဝတန်ခွင့်နဲ့ကလဒန်စီမိုင်ကိန်းကရတဲ့အကျိုးမြတ်တွေကိုစစ်ဗိုလ်ချုပ်တွေသူတို့မိသားစုကောင်းစားရေးအတွက်ခွဲဝေလိုက်ကြပြီအခုလက်ရှိရခိုင်တပ်မတော်ကိုရခိုင်ပြည်မှာနေရာပြလိုက်ရင်သူတို့အကျိုးစီးပွားကိုယ့်အကူပြန်တွေးကြည့်ပ
ါဒီတော့ရှင်ကဗမာစစ်တပ်ကတိုင်းရင်းသားတွေကိုဘယ်တော့မှနေရာပေးမှာမဟုတ်ပါဘူးလို့အခိုင်အမာဆိုလာပါတယ်ဒီချိန်မှာပဲဒီစာနဲ့နည်းနည်းဟိုဆက်ဆက်တဲ့စာနောက်တစ်စာမှာတော့ဖိုးလာမင်းဆိုတဲ့တော်ရရှင်ရေးလာတာပါ view သတင်းတော်တွေတိုင်းရင်းသားတယောက်အနေနဲ့ရင်ဖွင့်ပြခြင်းပါတယ်ငင်းငင်းရေးဆွေးနွေးပွဲဆိုဒီမှာမြန်မာနိုင်ငံမှာဟန်ပြလှုပ်ဆောင်နေခြင်းဟုသာသုံးသပ်ခြင်းပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတယ်
တိုင်းရင်းသားတွေစစ်တိုက်နေတာကိုပိုင်ပြဋ္ဌာန်းခွင့်ရကျင်လို့တိုက်နေတာပါပျော်လို့စစ်တိုက်နေတဲ့တိုင်းရင်းသားတွေမရှိဘူးဆိုတာ VOA သတင်းတောက်တွေလည်းသိရှိမယ်လို့ထင်ပါတယ်စစ်တိုက်တယ်ဆိုတာအချိန်ကုန်ငွေကုန်လူသေးစတဲ့ဆုံးရှုံးမှုတွေလည်းအများကြီးရှိပါတယ်ကိုအိမ်ကနေထွက်ပြီးတော့မိသားစုကိုခွဲတယောက်တည်းတောထဲကိုဘယ်သူမှမသွားကြမှာဘူးအစိုးရနဲ့တပ်မတော်ကပြောနေတဲ့ဇပွဲပေါ်ကငင်းငင်းဆိုတာလည်းဟန်ဆောင်ငင်းငင်းသာဖြစ်တယ်လို့ယူဆပါတယ်ဘာလို့လဲဆိုတော့ဒီလောက်လက်နက်ကင်တိုက်နေတာတော့ဒန်းတူခွင့်ရမပေးပဲစပွဲပေါ်မှာငင်းငင်းလို့ပြီးတော့အပြေရှာပါပြောနေတဲ့အစိုးရနဲ့မြမတက်မတော်အမိကန်ဗမာစစ်တပ်စကားဟာငွေကင်းကခလေးတယောက်စကားပြောတဲ့တည်းဆိုတာကိုယုံလိုက်တာမှလွယ်ပါသေးတယ်တိုက်ဖို့စစ်သားကိုရင်ပြည်သူလူထုကိုငွေနဲ့စစ်တိုက်ခိုင်းမှာပါ VOA သတင်းဌာနကိုယင်ဖွင့်မယ်ဆိုရင်လေမြမစစ်တပ်အမိကန်ဗမာစစ်တပ်ရဲ့ဒီတိုင်းရင်းသားဒေသတွေမှာလူခွင့်ချိုးဖောက်တဲ့အကြောင်းတွေကိုတရက်ကို24နာရီတိုင်တိုင်ထိုင်ပြောရင်လေကိုနိုင်မယ်မထင်ပါဘူ
းဒီတော်ရရှင်က VOA သတင်းတောက်နေတဲ့တကွာ VOA ဝန်ထမ်းတွေအစင်ထာရလေးစားလျက်ရှိပါတယ်အားလုံးကျန်းမာပါစေလို့လည်းဆုတောင်းပေးလာပါတယ်ဒီတော်ရရှင်တွေကမြန်မာနိုင်ငံကတိုင်းသားဒေသပြည်ပခါတွေနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ငင်းငင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ရေးသားလာကြတာဖြစ်ပါတယ်ရှင်ကျမတို့ VOA ကဒီလိုစာမျိုးတွေကိုအမြဲတမ်းဖော်ပြပေးနေပါတယ်နော်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ VOA တော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလွင်မျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်ကျေးဒီမြို့နယ်လုံဖုရက်ွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်ဗီဒီယိုအဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးခြင်းပါတယ်ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြပါအောင်နော်
လူချင်းနာတွေကုန်တန်ယူသွားပါငါတို့တစ်ခုတော့ဆုံးတောင်းပေးခဲ့လိုက်ပါ Nau tan da ya ma a che chang ma ti de lu ba A we chwe shi ka mya che ba Ta khu ta Na te te cha cha ti chi zwa che ta da mya Nau cho ga mi to re ta se po lai ta Na che ma p si ta mu ma shi de ti ta gu Ne pian le ga no lo yu pa She the mia go po a ka She do yen go so ka twa twa ba Ne rai sao ko ne se pa pa de pa pa do chi ne de to le I'm a nitula, jello, lo, lo, lare. Sama go break up tabare. Sinji yin na se pige. A nizo yen tu go machuera kamare.
We love this utare, a nizo yen tu sore the chimuna sing a jayaraba. You want to get it? I get a gaga, yet a people are a view in your mama and Tora Shinier, we bench and bizarre. Yen puzzari ne. ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်
ဒီကိုလည်းစာရေးကြပါဦးနော်။တော်ရရှင်အားလုံးရှင်းလင်းချမ်းသာပါရှင့်။မနာနဲ့တိတ်ခပြချွတ်သွားပါ။မိုင်းတနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အင်္ဂါညဒရိုက်လေလိုင်းအစီအစဉ်မှာပါရီဆွေးနွေးကြမယ်ကြည့်ရအောင်ပါ။
ရှင်ခင်ဗျာအခုရပိုင်းလုံနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြမရေးနှပ်ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကစင်ကာတာတွေတင်ပြတဲ့နေရာမှာမြမနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှစစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ်ဒီနေရာမှာမြမရသားအစုရခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဒီလူခွင့်ရေးချိုးဖောက်မှုတွေမှာဘလောက်
ပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင် Daily Life အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါညဗီဒီယိုရဲ့တရားရည်လိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငင်းညံ့တဲ့အတူမက်ခင်ဖြူထွေးတို့ကဖြောပြကြမှာပ
ါဂျော်ဂျီယာနိုင်ငံကအသက်29နှစ်အရွယ်အာကစားသမားတယောက်ဟာတမမြင့်အတွင်းလက်မနှစ်ဖက်နဲ့ဒိုက်အမြန်ဆုံးထိုးနိုင်တဲ့ကမ္ဘာစံချိန်ချိုးသွားပါတယ်ပြီးခဲ့တဲ့အပတ်ကမြို့တော်တပ်လီစီမှာတိုက်ထိုးပြခဲ့တာဖြစ်ပြီးတမနစ်အတွင်း59ချိန်တိုက်ထိုးပြနိုင်တဲ့အတွက်ဂင်းနီကမ္ဘာစံချိန်ချိုးသွားခဲ့တာပါအရင်စံချိန်ဟောင်းကတော့43ကဖြစ်ပြီးဂျော်ဂျီယာနိုင်ငံကတိုက်လူကြီးတွေကအကဲဖြတ်ခဲ့ပြီးတော့အသိမဲ့ပြူလက်မဲ့ထုတ်ပေးခဲ့ပါတယ်အခုရလက်အတွက်ကျင်းနေပြီးတော့သူ့အနေနဲ့အခောက်တရာရအောင်ဆက်ပြီးလေ့ကျင့်အောင်မယ်လို့ဗက်ကူဝါကပြောပါတယ်ကမ္ဘာဂင်းနီအဖွဲ့ကြီးကတရားဝင်အသိမဲ့ပြုဖို့ကတော့ဆက်နှစ်ပတ်လောက်ဆောင်ရမယ်လို့ဂျော်ဂျီယာစံချိန်စောင့်ကြည့်အဖွဲ့ကပြောပါတယ်တမနစ်အတွင်း43ချိန်လက်မနှစ်ဖက်ထဲနဲ့တိုက်ထိုးတဲ့စံချိန်ကိုတော့ပါကစ္စတန်နိုင်ငံကရာချီမြို့ကအဆက်ဟနီဖ်က2018ဖေဖော်ဝါရီလတုန်းကစံချိန်ချိုးခဲ့ပူပါတယ်ရှင
်ဂျပန်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားရက်ဘီပြိုင်ပွဲဖွင့်ပွဲမှာပထမဆုံးသုံးမဲ့ဝီစီကိုဗြိတိန်နိုင်ငံကစပိန်သမား2ယောက်ဟာစပိန်စီးပြီးတော့သွားပို့ခဲ့ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ကနေမိုင်ပေါင်း12500နီးပါးကို စပိန်စီဖျက်ကျော်ခဲ့တာပါသူတို့နှစ်ယောက်ဟာလန်ဒန်ကနေဖေဖော်ဝါရီလတည်းကခရီးထွက်လာခဲ့တာဖြစ်ပြီးတော့စက်တင်ဘာလ20ရက်နေ့မှာစတင်ခဲ့တဲ့ရုရှားနဲ့အင်ရှင်ဂျပန်ကစားတဲ့ဖွင့်ပွဲအတွက်ဒိုင်လူကြီးနိုင်ဂျယ်ဝစ်ဆဲကိုဝီစီယူလာပေးခဲ့တာပါသူတို့နှစ်ဦးဟာနိုင်ငံပေါင်း28နိုင်ငံကိုဖျက်ကျော်တာမှာရက်ပေါင်း231ရက်ကြာခဲ့ပါတယ်အခွင့်အရေးအတူမရတဲ့ဆင်းရဲတဲ့ကလေးတွေအကြောင်းလူသိပုံများလာစေဖို့ပက်စစ်ဘဲလို့နာမည်ပေးထားတဲ့ကလေးများရန်ပုံငွေပရာဟိတာအဖွဲ့ကဗတ်ရက်ဘီအဖွဲ့ချုပ်နဲ့ပူးပေါင်းရန်ပုံငွေရှာခဲ့တာလည်းဖြစ်ပါတယ်သူတို့ဟာဒီရွှေရောင်ဝစ္စည်းကိုဖွင့်ပွဲမတိုင်ခင်တိုချိုအားကစားယုံကြည်ကိုအောင်းအောင်းမြင်မြင်ပေးပို့နိုင်ခဲ့ပါတယ်။သူတို့နှစ်ဦးဟာကမ္ဘာရက်ဘီပြိုင်ပွဲကြည့်ဖို့အတွက်နောက်ထပ်သတင်း6ပတ်ကြာဂျပန်နိုင်ငံမှာနေထိုင်မှာဖြစ်ပါတယ်ခင်ဗျာ
။2029ခုနှစ်ကမ္ဘာဂင်းနစ်စံချိန်စာအုပ်ထဲကထူးထူးခြားခြားကမ္ဘာစံချိန်လေးတွေကိုပြောပြပါဦးမယ်။ပိုလန်နိုင်ငံကကမ္ဘာအပုဆုံးမြင်းလေးတစ်ကောင်ဖြစ်တဲ့ဘွန်ဘယ်ကအမြင့် 22.36 လက်မနဲ့စံချိန်တင်လိုက်ပါရယ်ဘူစီပေါင်းလုံးလေးလို့နာမည်ခေါ်တွင်တဲ့ဒီမြင့်လေးဟာခွာကနေပကုံးအထိအမြင့်တပေ7လက်မပဲရှိတာဖြစ်ပြီးအရင်စံချိန်ဟောင်းကပအပုဆုံးမြင့်ကလေးကတော့တပေ9လက်မပဲရှိပါရယ်သူကတော့2018ခုနှစ်မှာကွယ်လွန်သွားခဲ့တာပါလူတွေခိုင်းတဲ့အတိုင်းအများဆုံးလိုက်လုံနိုင်တဲ့စုကတော့အမေရိကန်ပြည်ထောင်စုက Joint Blicker ဆိုတဲ့ဝက်ကလေးကစုကူသွားပါရယ်သူဟာ10မိနစ်အတွင်းမှာကစားနည်း73ခုလုတ်ပြနိုင်ခဲ့တဲ့9နှစ်သားအရွယ်ဝက်ကလေးပါ။အိန္ဒိယနိုင်ငံကအသက်16နှစ်ဆယ်ကျော်သက်အရွယ်နီလန်ရှီပတ်တယ်ဟာကမ္ဘာစပင်းအရှိဆုံးဆယ်ကျော်သက်အဖြစ်စံချိန်တင်လိုက်ပါရယ်။သူ့ရဲ့စပင်းအရှိဟာ9ဘီ9လက်မှရှိပြီးအသက်6နှစ်အရွယ်ကလေးကစပင်းအရှိကိုထားတာပါရှင်။
ကမ္ဘာတလွှားထူးခြားဆန်းများသတင်းများအစီအစဉ်ကိုနှားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါ။
ဆော်ဒီအာရေဗျနဲ့ယင်းနယ်လုပ်ငန်းတွေအပေါ်တိုက်ခိုက်ခဲ့တယ်လို့ပြစ်တင်ခံရတဲ့အီရန်နဲ့တင်းမာနေတဲ့ကိစ္စကိုတန်တမာရေးအရာဖြေရှင်းချက်တည်းထွက်လာရေးအမေရိကန်ဘက်ကစူးစမ်းနေကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေးယိုကပြောပါတယ်တန်တမာရေးအရာမအောင်မြင်ခဲ့ရင်တော့အမေရိကန်ရဲ့ရီမန်းချက်တွေပြည့်မီရေးအတွက်သမ္မတဒေါ်နယ်ထရန့်အနေနဲ့လိုအပ်တယ်လို့ဆုံးဖြတ်မယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့လက်ဆမ်းမှုအကြောင်းပြောခဲ့တယ်လို့ဝန်ခံခဲ့ပေမဲ့2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့သမ္မတလောက်အဖြစ်ပါဝင်ရှင်ပြိုင်သူတွေတဲ့ထိတ်ဆုံးကပြင်းနေတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒင်ရဲ့သားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ဆိုတာကိုတော့သူမပြောခဲ့ဘူးလို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်ဒါပေမဲ့ဂျိုးဘိုင်ဒင်နဲ့သူသားကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကို၈ကြိမ်တိုင်တိုင်သမ္မတထရန့်ကတိုက်တွန်းခဲ့တယ်ဆိုပြီး Wall Street Journal ကဖော်ပြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေအတွက်ဗြိတိန်နိုင်ငံကစတာလင်ပေါင်89တန်ထပ်မံပေးအပ်မယ်လို့တင်းနှင်းကနေနေမှာပဲကြေညာလိုက်ပြီး2019ခုနှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာပြည်ပခါစတင်ပြီးနောက်ဗြိတိန်ရဲ့ထောက်ပံ့မှုဟာစတာလင်ပေါင်226တန်းထိရှိသွားပြီဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဗြိတိန်ကနောက်ထပ်ရန်ပုံငွေပေးမယ့်အကြောင်းကိုဗြိတိန်တပ်အမတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လဆန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOE အစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီ9နာရီအထိလိုင်းနိုမီတာ30.40.48အပြင် Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.